မြန်မာနိုင်ငံအတွင်းကမြို့နယ်တော်တော်များများမှာတော့စစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေကိုဒီလာဆန်းပိုင်းကနေစလို့စစ်ကောင်စီကစည်ရင်းကောက်ယူတာမဲနိုင်ခိုင်းတာတွေစပြီးလှုပ်ဆောင်နေတာကြောင့်စစ်မှုထမ်းလို့တဲ့လူငယ်တော်တော်များများဟာပြည်ပနိုင်ငံတွေကိုရတဲ့နီးလန်းတွေနဲ့ထွက်ခွာနေကြပါတယ်။ဒီလာအတွင်းမှာပဲပြည်ပထွက်ခွာတဲ့သူကအရင်ကထက်၄ဆလောက်ပိုပြီးတော့များလာနေတယ်လို့ခီးသွွားလုပ်ငန်းလုပ်ကင်သူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါမယ်ရှင်။
စစ်ကောင်စီနဲ့ဒေါ်လာရေးတပ်တွေကြားပြည်တွင်းစစ်ပွဲတွေအကြီးအကျယ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးတော့လူငယ်တွေကိုစစ်မှုထမ်းဖို့စီရင်ကောက်ယူတာတွေမဲနိုင်ခိုင်းတာတွေဒီလပိုင်းကဆက်လို့လှုပ်ဆောင်နေတယ်လို့ရန်ကုန်မြို့မှနေထိုင်တဲ့လူငယ်တအူးကပြောပါတယ
်။ဒီကျွန်တော်နေတဲ့ရက်ကမှဆိုလို့ရှိရင်ဒီမှာသကောင်စီနဲ့နေတဲ့သူတွေကသူတို့စီရင်ကောက်ပြီးတော့ဒီရက်ကရုံးကခေါ်နေတာတွေရှိနေပြီးရခုလို့ရက်ကရုံးခေါ်ပြီးတော့ဒီစစ်မှုထမ်းဖို့ဟာတွေပါခေါ်နေကြည့်။ကျွန်တော်ကြတော့နေရလာတယ်ပေါ့လေနေရလာပြီးတော့ဒီမှာဒီအဲ့ဒီနဲ့နေတာဆိုတော့တိတ်တက်လာတာလို့ပြည်သူကြီးဒါမဲ့အဲကျွန်တော်တို့အစီအစဉ်ရပါနိုင်ပါတယ်ဆိုတော့ကျွန်တော်တို့ကအများအားအဲ့ဒီတန်နေရတယ်ရှိအဲဒီအပြီးထက်မှာနေပြီးတော့စမှုထမ်းမဲ့ဂျုံနေရတဲ့ဟာတွေရောရှိရဲ့ကြဒီကျွန်တော်အသည့်နေရောက်ရှိရဲ့ပေါ့ညီကို2ယောက်ရှိရဲ့အဲသူတို့ညီကို2ယောက်လုံးနဲ့ကျွန်တော်ပြည်ကြသူတို့ညီကို2ယောက်လုံးကစမှုထမ်းမဲ့စီရင်မှာပါပြီးတော့သူတို့2ယောက်လုံးကဖောင်ပြေးလိုက်ရတယ်ပေါ့လေမဲနိုင်ရမယ်ဆိုပြီးတော့အဲ့လိုဂျုံနေရတယ်ဗျဟုတ်
အဲ့တော့ကြောင့်အာနာသိန်းစစ်ကောင်စီလက်အောက်မှာစစ်မှုမထမ်းလို့တဲ့လူငယ်တော်တော်များများဟာပြည်ပနိုင်ငံတွေကိုထွက်ဖို့ကြိုးစားနေကြပါတယ်။ဒီလအတွင်းမှာပဲမြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုထွက်ခွာသူအရင်လတွေကထက်၄ဆလောက်မြင့်တက်လာပြီးအများစုဟာစစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေဖြစ်တယ်လို့ပြည်တွင်းပြည်ပခီးသွွားဝန်ဆောင်မှုပေးနေသူတဦးကပြောပါတယ
်။နိုင်ငံသားထွက်တဲ့နှုန်းကများလား။အင်းထက်ကို၃၄ဆလောက်ကိုများတယ်အဲ့လိုဖြစ်နေတယ်။လေလက်မှတ်တွေကလည်းကျက်တယ်လေလက်မှတ်တွေကလည်းကျက်တယ်တချို့ရက်တွေဆိုလို့ရှိရင် business class တွေလောက်ပဲကျန်တော့တယ်အစောဆုံးဆိုရင်အခုဘယ်တော့လောက်စရမလဲဆိုရင်ရန်ကုန်ဘန်ကောက်ကိုအစောဆုံးနေရင်လက်မှတ်ကမက်ရှလာ last week လောက်ကနေပဲစရတော့မယ်မက်ရှလာ last week တောင်မှကို28 28လောက်ကနေမှစပြီးတော့ရတော့မယ
်စစ်ကောင်စီအနေနဲ့စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းပြီးတဲ့နောက်ဒီဥပဒေအတွင်းအကျိုးဝင်သူအမျိုးသားတင်တန်းသား9000ကိုပထမတုပ်အနေနဲ့လာမယ့်ဧပြီလအတွင်းမှာစတင်ခေါ်ယူမယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းဘယ်နေ့စတင်ခေါ်ယူမယ်ဆိုတာကိုတော့အတိအကျထုတ်ပြန်ထားတာမရှိသေးပါဘူး။ရန်ကုန်မြို့မှာနေထိုင်တဲ့အသက်24နှစ်အရွယ်လူငယ်တူကတော့စစ်မှုထမ်းရမှာကိုကြောက်တာကြောင့်နိုင်ငံသားကိုအများဆုံးထွက်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ
်။ဟောအဓိကတော့ visa တွေကလည်းစိုးရိမ်ကြရပါလိမ့်ထွက်လို့ရလို့ရှိရင်ထွက်စီခြင်းပေါ့။ကျွန်တော်ကိုနေကလည်းဒီမှာဆက်နေလို့ရှိရင်လည်းဟိုတိတ်မထူးဘူးပေါ့လေပို့ပြီးတော့တော့ကနေပြီးတော့ဒီအန်ဂျယ်လည်းပုံများတယ်ပြီးတော့ဒီမှာအဆက်နေနေဘာမှအချိုးထူလာမှာမဟုတ်ဘူးဆိုတဲ့အမျိုးဖြစ်တယ်ပေါ့အဲတော့ဖြစ်နေတော့ဘာလို့ဒီကန်ဆိုးရင်တော့စက်မှုထားတော့ဘာလို့အဲလိုပါလာနိုင်တဲ့အနေအထားမှာရှိရပေါ့လေအဲဆိုတော့ထပ်တာတော့ပို့ပြီးတော့ကောင်းမယ်ဆိုတာပြတ်လာတာပါအဒီကတော့ဒီမှာနေရတော့ဘာမှဆက်လုပ်လို့မရလို့ပါပဲ
မြန်မာနိုင်ငံကနေလူငယ်တွေတော်တော်များများအင်းကြီးချင်းထိုင်းနိုင်ငံကိုထွက်ခွာကြတာများတယ်လို့ရည်ရွယ်နေထိုင်ဖို့အတွက်ရည်ရွယ်ချက်တွေနဲ့ထွက်လာကြတာများတယ်လို့လည်းခီးသွွားဝင်ဆောင်မှုလုပ်ငန်းလုပ်ဆောင်နေသူတူကပြောပါတယ
်အထက်များတာကတော့ထိုင်းနိုင်ငံကိုပဲအထက်များတယ်ထိုင်းနိုင်ငံကိုပဲအထက်များတယ်မြန်မာနိုင်ငံနဲ့အနည်းမလက်မကန်ဖြစ်တာလည်းပါတယ်နောက်ပြီးတော့နေရထိုင်းတာစားတဲ့တောက်တဲ့စရိတ်တွေတခြားနိုင်ငံတွေထက်ပို့ပြီးတော့ထိုင်းကဘယ်လိုခေါ်မလဲနည်းနည်းသက်သာတယ်ပေါ့နော်အဲ့လိုပြောလို့ရတယ်ဆိုတော့ထိုင်းကိုပဲထွက်ကြတာများတယ်ပြီးတော့လူငယ်တွေအဓိကပေါ့နော်လူငယ်တွေအဓိကများတယ်ဟိုဘက်မှာကျောင်းဆက်တက်မယ်ပြီးရင် ETV ကြပြောင်းပြီးတော့ဟိုမှာရေးရှည်နေမဲ့ရွေးချက်နဲ့သွားကြတာများတယ်
လက်ရှိမှာတော့မြို့နယ်တချို့မှာစစ်မှုထမ်းဥပဒေနဲ့ကိုက်ညီပြီးမဲနိုင်ရွေးချယ်ခံထားသူတွေရဲ့ခီးသွွားလာခွင့်တွေကိုစစ်ကောင်စီကကန့်သတ်ထားတာတွေလည်းရှိနေပါတယ်။ရွေးချယ်ခံထားသူတွေအနေနဲ့ခီးသွွားလာမယ်ဆိုရင်သက်ဆိုင်ရာအာဏာပိုင်တွေစီမှာကြိုတင်အကြောင်းကြားဖို့နဲ့ရက်ွက်အုပ်ချုပ်ရေးမှုတွေကတဆင့်ပြောနေတာတွေရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မှာဆိုရင်လည်းနိုင်ငံသားမဟုတ်တဲ့မွတ်စလင်ရိုဟင်ဂျာတွေကိုစစ်ကောင်စီကအတင်းကျပ်စစ်မှုထမ်းခိုင်းပြီးရခိုင်မြောက်ပိုင်းကတိုက်ပွဲတွေမှာဝင်ရောက်တိုက်ခိုင်းတာတွေရှိနေတယ်လို့ရခိုင်တပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်